ွန်တင်းမြို့နယ်ကကလေးငယ်၃ကိုအသက်သေးသေးတဲ့အထိလုပ်ခဲ့တဲ့ပြောကဆရာကိုမတိမချင်းကျိုးကွင်းဆွတ်တက်ဖို့ရန်ကုန်တိုင်းတောင်ပိုင်းခရိုင်တရားရုံးကဇွန်လ20မနေ့တုန်းကအမိန့်ချလိုက်ပါတယ်ဒီလိုပြင်းထန်တဲ့အမိန့်ချမှတ်လိုက်တာဟာလူအဖွဲ့အစည်းအတွင်းအလားတူဆွေးရတဲ့လူရက်တွေမပေါ်ပေါ်ရအောင်ပြောကဆရာကိုတည်တံပေးလိုက်တာဖြစ်တယ်လို့လူအခွင့်အရေးရှိနေတချို့ကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နိုင်ပါတယ်ရန်ကုန်တိုင်းတွန်တီးမြို့နယ်တွန်တီးဝကျေးရွာအုပ်စု -10 အရှိတိုးတွင်းမှာနေထိုင်ကြတဲ့ကလေးငယ်သုံးဦးစီမှာမကောင်းဆိုးဝါးပူးဝင်နေတာကြောင့်ကုသပေးမယ်ဆိုပြီးတရားခံဖြစ်တဲ့ပယောဂဆရာထွန်းနိုင်က2016အောက်တိုဘာလတည်းမှာကျွန်တော်နဲ့ကန္တာတန်နင်းတာလက်သီးနဲ့ထိုးတာတွေလုပ်ခဲ့တာကြောင့်ကလေးငယ်သုံးဦးတေဆုံးခဲ့ရပြီးအခြားတဦးဒဏ်ရာရခဲ့တာကြောင့်ထွန်းနိုင်ကိုရဲကဖမ်းဆီးကအင်းစိန်ထောင်မှာချုပ်နှောင်ခဲ့တာပါတရားခံထွန်းနိုင်ကတေဆုံးကလေးတွေရှိတဲ့နေအိမ်မှာတစီတရေတွေရှိနေတာကြောင့်ရှင်းလင်းပေးမယ်ဆိုပြီးအားလုံးရှိမှလူသတ်မှုကျူးလွန်ခဲ့ကြောင်းတွန်တင်းမြို့မှာရဲစခန်းစခန်းမှုဒူရဲမှုကြော်နိုင်ဆိုးကအဲ့ဒီအော်တိုဘာလာထဲမှာသတင်းမီဒီယာတွေကိုရှင်းပြခဲ့ပါတယ
်အိမ်ပေါ်မှာတစ်ဖက်လေးကူကက်နေတယ်မင်းတို့ဒုက္ခရောက်တော့မယ်ငါရှင်းလင်းပေးမယ်ဆိုပြီးတော့တရလူရဲ့အကူဖြစ်သူအိမ်မှာခေါ်ပြီးတော့နေလိုက်တယ်နေပြီးရင်အားကစီဝိုင်းစီကားထားပြီးပြီးအဲ့စီဝိုင်းကိုကျော်ရင်တော့မင်းတို့ခေပြန်လုပ်ခံပြီးအကုန်ပေးလိုက်မယ်ဒီစီဝိုင်းကိုကျွန်တော်ထွက်ကြမယ်ဆိုပြီးတော့ချင်းချောက်တာပေါ့ဒီကအဲချင်းချောက်ပြောဆိုတာကိုဒီအမီလည်းဆိုနေရတယ်သူကြောက်လန့်နေပေါ့ကြောက်လန့်လို့ဆိုတော့ AC လည်းမကြုံဘူးပေါ့သူအဲ့လိုဖြစ်တယ်ဖြစ်တဲ့ချိန်မှာသူတရလူရဲ့ညီပေါ့နော်ခမာဆုံးပြီးတဲ့ကလေးလေးကို၃နှစ်လောက်ရှိတဲ့ကောင်လေးပေါ့အဲ့ကောင်လေးရဲ့ခန္ဓာကိုယ်မှာတဲရီဝင်ခုနေတယ်ငါကုသပြင်မယ်ငါကုပြင်မလို့ပြောင်းတယ်ဆိုပြီးပြောရင်းနဲ့ကြောက်တဲ့ခန္ဓာကိုလက်သေးနဲ့ထိုးတာလို့ပေါ့နော်အဲ့လိုလုံရင်းလုံရင်းနဲ့ကလေးလေး၁၈ရက်နေည၁၂လလောက်ဆုံးပါတယ်စကွေးနေမနေ့ကျတော့ဒီလောင်းကိုပြန်ခံနေပြီးတော့ကျန်တဲ့အတွက်တနည်းတူမျိုးကိစ္စသွားပြီးတော့အလောင်းကိုဆွတ်ပစ်လိုက်
။ပြောကဆရာဆိုသူထွန်းနိုင်ရဲ့လက်ချက်ကြောင့်အသက်၃နှစ်အရွယ်နေလာလင်းအသက်၂နှစ်အရွယ်မလနှင်းရွှေနဲ့၈လသားအရွယ်မယမင်းတို့၃ဦး2016အောက်တိုဘာ19နဲ့20ရက်တွေမှာအတီးတီးတည်ဆုံးခဲ့ရပါတယ်။တရားခံထွန်းနိုင်ရဲ့လက်ချက်နဲ့ပဲအသက်၄နှစ်အရွယ်မတင်းတင်းဆိုဖူးရောင်တန်းရရခဲ့လို့စီးရုံတက်ကုသခဲ့ရပြီးနောက်ပိုင်းမှာပြန်လဲကောင်းမွန်ခဲ့ပါတယ်။တရားခံထွန်းနိုင်ဟာပြစ်မှုကျူးလွန်ကြောင်ထင်ရှားတာကြောင့်ထွန်းနိုင်ပေါ်ဆဲဆူထားတဲ့ဒါဇာကြီးပုံမှန်302ခါခွေအရမတင်မချင်းကျိုးကွင်းဆုတတ်ဖို့နဲ့ဒါဇာပုံမှန်325အရထောင်ဒဏ်9နှစ်ကြာခံဖို့ရန်ကုန်တိုင်းတောင်ပိုင်းခရင်တရားရုံးကဇွန်လ20ရက်နေ့မှာပြီးကြစီအမိန့်ချမှတ်ခဲ့ပါလေ။အောက်တရားရုံးကဒေသအမိန့်ချမှတ်လိုက်တာကိုတရားခံအနေနဲ့နောက်ထပ်အဆင့်30မှာအယူခံခွင့်ရှိတယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ်
။အဲ့တော့ခံတရားရုံးမှာအမိန့်ချတယ်ဆိုရင်သူ့အနေနဲ့တိုင်းတရားရုံးနောက်ပြီးတော့တရားရုံးချုပ်စတာတွေကိုအယူခံတက်နိုင်ပြီလေ။တရားရုံးချုပ်အထိပြီးသွားပြီဆိုလို့ရှိရင်သမရထံကိုအတနာခံစာတင်နိုင်ပြီလေ။အဲ့ဒီတော့9နှစ်ချတဲ့အထက်မှာအခုအဖမ်းခံရတဲ့နှစ်တည်ရဲ့အဲ့ဒီအယူခံဝင်နေတဲ့ကာလနှစ်တည်ရဲ့အဲ့ဒါကြီးအလုံးကောင်းလဲလို့ရှိရင်အဲ့ဒီမှာထောင်တန်း9နှစ်ကနှုတ်ဝေပြီးသားဖြစ်သွားမယ်။ဒီတန်းကတော့ကြာနေမှာပေါ့ဗျာ။အဲ့ဒီမှာသမရအနေပြီးတော့အတနာခံစာကိုပယ်လိုက်တယ်ဆိုရင်တော့ဒီတန်းကိုအကျဉ်းကြီးဌာနဆက်လက်ဆောင်ရွက်သွားမှာဖြစ်
။တရားခံထုံးနိုင်အနေနဲ့လာမယ့်9ရက်အတွင်းအယူခံတင်ခွင့်ရှိပါတယ်။ပြောကားကုတဲ့ဆိုတဲ့ထုံးနိုင်ကိုဒီတန်းချမှတ်ရတဲ့အပေါ်သူ့အမြင်ကိုရှင်းနေဦးမင်းလွင်ဦးကပြောပါတယ်
။ဒီပြောကားကုတဲ့ဆရာကပြည်နယ်မှာပြည်ရဲ့နဲ့ဆက်နေပြီးတော့လုပ်တဲ့ကိစ္စရယ်နောက်ပြီးတော့တခါရွေချက်ရှိချင်းနဲ့လုံဆောင်တဲ့ကိစ္စရတည်တယ်ဒါဒီပါတဲ့အတွက်ကြောင့်ပြည်ံပြီးတယ်လို့ကျွန်တော်ကတော့ယူဆနေပြီအခုကရွေချက်ရှိချင်းနဲ့ပြည်ပြီးအထိနှိမ့်ဆက်ညှင်းပန်းနေအဲ့ဒီကြောင့်ဒါနောက်နောက်ဒီလိုမျိုးကိစ္စရတည်နဲ့ပြည့်အောင်အတွက်ဖန်ထားလောက်တဲ့ပြည်ံပြီးလိုက်တယ်လို့ကျွန်တော်မြင်တယ
်မြန်မာနိုင်ငံမှာရာဇာကြီးပုံမှန်အရာဖြစ်ဖြစ်အထူးဥပဒေအရာဖြစ်ဖြစ်တည်တံပေးနိုင်တဲ့ဆုံးဖြတ်စီရင်ပိုင်ခွင့်ဆက်လက်တည်ရှိနေသေးဖြစ်ပြီးအခုချိန်ထိတည်တံကိုပယ်ဖျက်ထားခြင်းမရှိသေးဘူးလို့ HRC အဖွဲ့ကပြောပါတယ်။1986ခုနှစ်ဇွန်လတုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးကိုကျိုးပေးတက်ခဲ့ပြီး1986-89ကာလတွေတုန်းကအာနာရှင်ဟောင်းဦးနေဝင်းကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့ဆိုတဲ့အမှုအတွက်ဘူကြီးအောင်ကျော်မြစ်ကို1988ခုနှစ်မှာကျိုးပေးကွပ်မျက်ခဲ့ပါတယ်။အဲဒီနောက်ပိုင်းတည်တံပေးတဲ့အမှုတွေဟာအယူခံအစစ်အစစ်ကြောင့်နှိရှိထောင်နိုင်အဖြစ်ကြောင်းလဲသွားပေမဲ့ကျိုးပေးကွက်မြက်ခဲ့ခြင်းမရှိတာအတော်ကြာပြီဖြစ်ပါလေခင်ဗျာ